မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းမှုနဲ့နိုင်ငံရေးအကြတဲ့ဖြည့်ရှင်းနိုင်ရေးမှာကုလသမဂ္ဂအဖွဲ့ကြီးရဲ့အဆင့်ဆင့်ဦးဆောင်မှုပိုင်းကတာဝန်ပြုတ်ကွက်မှုတွေရှိနေတာကြောင့်စစ်တပ်ကကျွလွန်တဲ့ရာဇဝတ်မှုတွေမှာအလိုတူအလိုပါသဘောမျိုးဖြစ်နေတယ်ဆိုပြီးဗြိတိန်ခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Accountability Project အဖွဲ့ကမကြာသေးခင်ကအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကျွလွန်တဲ့လူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကုလသမဂ္ဂကဟန်တားဖို့ပြက်ကွက်နေတယ်ဆိုပြီး1988ခုနှစ်မြန်မာပြည်ဒီမိုကရေစီအရေးလှုပ်ရှားမှုကာလအတွင်းထင်ရှားခဲ့တဲ့ BBC သတင်းတောက်တူဖြစ်သူလက်ရှိမြန်မာ Accountability Project အဖွဲ့ရဲ့ဒါရိုက်တာ Christopher Gannis က VOA ကိုပြောပါတယ် Christopher Gannis ကိုမတ်ဧတန်စင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Good morning, Mr. Christopher Gannis and Myanmar Accountability Project recently.
Mr. Christopher Gannis, mingla ba. Myanmar Accountability Project ka ni pi lo ma ja kin nong wa thau pyan lai de di si yin khan sa a chang thong ngun pi lo pyo pya ba.
The report is absolutely devastating. It finds systematic, structural and leadership failures.
A to so ya de a chet di ko twi shi chang di si yin khan sa ma phaw pya tha ba de.ကုလသမဂ္ဂရဲ့စနစ်ဖွဲ့စည်းပုံနဲ့ခေါင်းဆောင်မှုပိုင်းမှာပြက်ကွက်မှုတွေတွေ့ရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံပြည်ထောင်စုအခြေအနေကိုကင်တွယ်ရမှာအဆင့်အဆင့်ဦးဆောင်မှုပိုင်းမှာပါလိုအပ်ချက်တွေရှိနေတာကိုတွေ့ရပါတယ်။ချိတ်ဆက်လှုပ်ဆောင်မှုပိုင်းအားနည်းနေတာတွေ့ရပါတယ်
။ဒီမှာကုလသမဂ္ဂရဲ့အခမ်းကဏ္ဍအကြောင်းကိုလည်းပြောပြပါ
The main players of the UN, the senior humanitarian officials, they weren't even in the country.
ကုလသမဂ္ဂခေါင်းဆောင်မှုအပိုင်းကလူတွေလူသားချင်းစာနာမှုဆိုင်ရာကဏ္ဍကအကြီးအကဲတွေကမြန်မာနိုင်ငံထဲမှာတော့မရှိကြပါဘူး။ဒါတွေမှာကုလသမဂ္ဂဝန်ထမ်းတွေအများကြီးကိုမြန်မာနိုင်ငံကနေထွက်ခွာဖို့အမိန့်ပေးခဲ့ပါတယ်။ဒါဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမှာကုလသမဂ္ဂကကြံရပါဖြစ်နေတာပါ။လွန်ခဲ့တဲ့5နှစ် 2019 တုန်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲတုန်းကလည်းဒီလိုပါပဲလူမျိုးတုံးတပ်ဖြတ်မှုဖြစ်နေချိန်မှာကုလသမဂ္ဂ UN ကလက်ပိုက်ကြည့်နေတယ်လို့ God Rosenthal ရဲ့ကြော်ကြားတဲ့အစီရင်ခံစာမှာဖော်ပြထားခဲ့တာပါအခု Damian Lily ရေးတဲ့ဒီအစီရင်ခံစာမှာလည်းကုလသမဂ္ဂဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာကြံရပါဖြစ်နေတာကိုအလားတူတွေ့ရှိရပါတယ်
ကုလသမဂ္ဂကဘာမှမလုပ်ဖ ೇನೆ လက်ပိုက်ကြည့်နေတယ်ကုလသမဂ္ဂကိုယ်တိုင်ကလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြံရပါဖြစ်နေတယ်ဆိုပြီးတော့ခုနကထည့်ပြောသွားတယ်ဒီကုလသမဂ္ဂအနေနဲ့ဘယ်လိုလှုပ်ဆောင်ဖို့အကြံပြုချင်ပါလဲ
Well Damian Lily the author of the report is very clear
ရေးသားသူ Damian Lily ရဲ့အစီရင်ခံစာကရှင်းပါတယ်လူသားချင်းစာနာမှုဆိုင်ရာနဲ့နိုင်ငံရေးပိုင်းမှာဥစားမှုရှိရပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ကအစရေးရရလှုပ်တာဘာမှမတွေ့ရပါဘူးလိုအပ်တဲ့ဘယ်လိုအခြေအနေမျိုးမှမဆိုအရတားတွေကိုကာကွယ်ပေးရမယ်ဆိုတော့ကုလသမဂ္ဂရဲ့ရည်ရွယ်ချက်ကြီးရှိပါလျက်နဲ့လူအခွင့်အရေးကိုကာကွယ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့အစီအစဉ်လေးရှိရသားနဲ့ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်မှာအရတားပြည်သူတွေအပေါ်ကြောက်မက်ပွေဖိနှိပ်နေတာတွေကိုနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းအယောက်2000ကဘာမှလုံမပေးနိုင်ခဲ့ပါဘူး။ထောင်ထဲရောက်နေသူတွေကိုဥပဒေအကြောင်းအရအထောက်အပံ့လုံးလုံးလောက်လောက်မပေးနိုင်ခဲ့ပါဘူး။ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထောက်ပံ့ကာကွယ်မှုတွေလည်းကောင်းကောင်းမပေးနိုင်ပါဘူး။ပျောက်ဆုံးနေတဲ့သူတွေဘယ်နှယောက်ရှိသလဲဆိုတာတော့ကောင်းကောင်းမရေတွက်နိုင်ပါဘူး။လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ခေါင်းဆောင်မှုကောင်းရှိရပါမယ်။ဌာနအချင်းချင်းပူးပေါင်းလုပ်ကံရပါမယ်။
ညောင်မေကွန်းတစ်ခုကတော့1988ဒေါ်လာရင်းနဲ့အခုစစ်အာဏာသိမ်းတဲ့ဖြစ်ရပ်နှစ်ခုကိုဘယ်လိုနှိုင်းယှဉ်ပါလဲ။
That's a very very interesting question.
အတော်စိတ်ဝင်စားစရာကောင်းတဲ့မေးခွန်းပါ။အဓိကကြွားချတာကတော့မန္တလေးလိုမြို့တွေမှာအစုလိုက်အပြုံလိုက်အသက်ခံနေရတာကိုဂျန်စီမျိုးဆက်တွေကဓာတ်ပုံတွေရိုက်ထားပြီး online ပေါ်တင်တော့နိုင်ငံတော်ဟန်းကလူတွေအားလုံးသိသွားပါတယ်။အပြစ်မဲ့အရသာပြည်သူတွေအများအပြားအသက်ခံနေရတာကိုနိုင်ငံတကာနိုင်ငံရေးခေါင်းဆောင်တွေမြင်ပြီးဒါကိုရပ်တန့်အောင်လုပ်စရာရှိတာလုပ်နိုင်သွားတယ်။ကျွန်တော် BBC မှာ1988တုန်းကသတင်းတောက်လုံတုန်းကဆိုရင်စက်တင်ဘာလတတိယအပတ်မြို့တော်ခမ်းမရှိမှာလူတွေအများကြီးအသက်ခံရတဲ့မှတ်တမ်းဆိုလို့ကျွန်တော်သတင်းမဲ့ရှိပါတယ်အခြားသတင်းတောက်တွေရဲ့သတင်းဆောင်ပါးတွေရှိပေမဲ့လူမှုကွန်ရက်မရှိတော့ပြည်ပနိုင်ငံတွေကသတင်းများမရခဲ့ပါဘူးအခုတော့ထိတ်လန့်စရာဓာတ်ပုံတွေကချက်ချင်းဆိုသလိုပြန့်နှံ့သွားပြီးဒါတွေဟာလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရဲ့တက်တီမှတ်တမ်းတွေဖြစ်သွားပါတယ
်မြန်မာ accountability project ရဲ့လှုပ်ဆောင်မှုတွေအကြောင်းကိုလည်းပြောပြပေးပ
ါ The project which I lead the Myanmar accountability project is using
ကျွန်တော်ဦးဆောင်တဲ့မြန်မာ accountability project မှာဒီတက်တီအထောက်အထားတွေကို အထူးသဖြင့်ညှဉ်းပန်းနှိမ့်ဆက်ခံရမှုတွေနဲ့ပတ်သက်ပြီးတရားမျှတမှုရယူရမှာသုံးပါတယ်။လန်ဒန်ကတန်အမတ်အင်ကိုစစ်အစိုးရကမတရားလူယူလို့မရအောင်အခုကျွန်တော်တို့လုပ်နေပါတယ်။မြန်မာနိုင်ငံတွေကတက်သည့်အထောက်အထားတွေကိုသုံးပြီးဒီစစ်အစိုးရဟာကိုယ်နိုင်ငံသားတွေကိုအကြောက်တရားနဲ့ကြီးစိုးနေတဲ့တရားမဝင်အစိုးရဖြစ်ချောင်းပေါ်ထုတ်နေပါတယ်။ဒီတက်သည့်အထောက်အထားတွေကိုသုံးပြီးမြန်မာကိုလက်နက်ရောင်းနေတဲ့တရုတ်တို့ရုရှားတို့နဲ့ညှိနှိုင်းနေပါတယ်။တရုတ်နဲ့ရုရှားကမြန်မာကိုလက်နက်ရောင်းနေတာကိုဖုံးကွယ်လို့မရအောင်တက်တည်နေတကွပြရပါလိမ့်မယ
်။ Mr. Ganesh ကျေးဇူးတင်ပါတယ
်။မအစ်တန်ဇင်ဆက်သွယ်မြန်မြန်ခဲ့တာပါခင်ဗျာ။